Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မေလ12ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုမေကင်ပြောင်းစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 အထိ9.2425 32.5 31.5 7.2ကနေတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါယာရုကနေဖယ်ရှားခံရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတ Trump ဒီနေ့အစောပိုင်းတုန်းကနှစ်ကိုယ်ကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လှုပ်ဝက်မှတ်တမ်းတွေရှိခဲ့တယ်ဆိုတဲ့ပုံစံမျိုးသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဒီဘဏ်လုပ်ငန်းတွေကဆလုပ်အမဲသားတင်ဖို့ရောင်းချမှုအထိပါတဲ့ကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။တခါပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတော့ Islamic Party တခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ယဉ်တန်းအသေးခံဗိုလ်ခွဲတိုက်ခတ်သူရဲ့လက်ချက်ကြောင့်တိုက်ခတ်ခံရပြီးတော့လူ25ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနည်းပြီးမှသောတာရှင်တွေနားဆင်ကြမှာကကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာ NLD Party ထိပ်ပိုင်းခေါင်းဆောင်တချို့ပါဝင်မြန်မာနိုင်ငံဆရာအိန္ဒိယသမ္မတတွေ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်
။ကြက်ဖြတ်ကော်မရှင်အစီခံစာပေါ်မှာဒီအချက်တွေကကောင်းတယ်၊ဒီချက်တွေကထပ်ပြီးတော့ထည့်ဖို့လိုသေးတယ်
ပြီးခဲ့တဲ့မလအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါ့အပြင်တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တရုတ်နိုင်ငံကြားရေးဌာနအထူးတန်တမန်တို့ဒီကနေ့မှတွေ့ဆုံဆွေးနွေးတဲ့တဲ့ KNY အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုင်းလိုက်မယ်ဆိုတဲ့တဲ့အပြင်တရုတ်နိုင်ငံကဦးဆောင်တဲ့ပိုလန်မှအပါအဝင်ကုန်သွယ်ရေးကမ္ဘာလမ်းဖောက်လုပ်ရေးနဲ့ဆိုင်တဲ့အစည်းအဝေးကိုမြန်မာနိုင်ငံကလည်းတက်ရောက်မယ်တဲ့တဲ့ဆရာတွေကိုဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
ယာရုကနေဖယ်ရှားခံထားရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတ Donald Trump ဒီနေ့အစောပိုင်းတုန်းကနှစ်ကိုယ်ကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လျှို့ဝှက်မှတ်တမ်းတွေရှိခဲ့တယ်ဆိုတဲ့ပုံစံမျိုးသမ္မတ Trump ကပြောဆိုလိုက်ပါတယ်။ဒီကနေ့မနက်အစောပိုင်းမှာဒီသမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးချတာကတော့ James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအတန်မဖန်ထားခဲ့ဘူးပြီးတော့သူတို့ရဲ့ပြောဆိုမှုတွေကိုမီဒီယာတွေကိုဖောက်ချတာမျိုးမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ရေးထားတာပါ2016ခုနှစ်ဒီသမ္မတရွေးကောက်ပွဲမှာရုရှားတို့အင်တာနက်ကနေဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့နောက်ရုရှားအစိုးရနဲ့ Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့အစည်းမှာပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဦးဆောင်စုံစမ်းနေတဲ့ Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့တုန်းကယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒီ Trump ဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI ညွှန်ကြားရေးမှူး Comey ကိုသမ္မတအင်ပီရိုကိုစင့်ခေါ်ပြီးတော့သူ့ဘော်တစ္ဆာခံမှုပြောကြားခဲ့တဲ့အကြောင်းကိုတော့ American သတင်းစာကြီးတစ်စောင်ကလည်းကြာတာရင်းနေမှာရေးသားထားပါတယ်။ပြီးခဲ့တဲ့ဒီအင်္ဂါနေ့မှာတော့ Mr. Comey ကိုယာရုကနေထုတ်ဖယ်ပြစ်လိုက်တာကြောင့်မလို့နိုင်ငံရေးပြဿနာတွေပေါ်လာပြီးတော့တချို့ကိစ္စတွေမှာဖွဲ့စည်းပုံဆိုင်ရာပြဿနာတွေပါဖြစ်လာနိုင်တယ်ဆိုတဲ့ဆိုရမှုတွေလည်းရှိလာနေတာပါ။ Mr. Comey ကသမ္မတ Trump ကိုကတိသစ္စာခံဖို့ညင်းခဲ့ပေမဲ့လို့သူ့ဘက်ကပွင့်လင်းယူသားမဲ့အကြောင်းကိုပြောခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားတာပါ။သမ္မတ Trump ဟာသူ့ဘော်သစ္စာခံဖို့ Mr. Comey ကိုအချိန်ပေါင်းများစွာဖိအားပေးခဲ့ပြီးနောက်ဆုံးမှာတော့ Mr. Comey ကသူ့အနေနဲ့ FBI ညွှန်ကြားရေးမှူးတယောက်ရဲ့ယူသားတဲ့သစ္စာခံမှုရှိရပါစေမယ်လို့ဆိုပြီးတော့သမ္မတကိုပြန်ပြောခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားပါတယ်ရှင်။
အာဖဂန်နစ္စတန်ဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်မီလော်ပြောခွင့်ရရှောင်းစပိုက်ဆာကဒီသတင်းအတွင်ပြောလိုက်ပါတယ်။ဒါ့အပြင်မူဝါဒရေးရာအကောင့်ထဲပေါ်ရေးဆွဲနေချိန်မှာသတင်းတောက်တွေအနေနဲ့လော်ဒဂျီမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကရှေ့မတိုးတာနောက်မဆုတ်တာအခြေအနေရှောင်လဲဖို့နောက်ထပ်ထောင်ထဲချီတဲ့တပ်ဖွဲ့ဝင်အင်အားတွေလိုအပ်နေတယ်လို့လွန်ခဲ့တဲ့3လလောက်ကလေးကပြောဆိုထားတာပါ။သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့မူဝါဒတည်တည်ကြကြချမှတ်ပြဋ္ဌာန်းထားတာမရှိသေးပေမဲ့အာဖဂန်နစ္စတန်ဆိုင်ရာကာကွယ်ရေးအစီအစဉ်ကိုဒီလအကုန်ပိုင်းဆွေးနွေးဖို့ရှိနေပါတယ်။သမ္မတရဲ့မူဝါဒအစီအစဉ်တွေထဲမှာနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေပူတိုးစီလုံးမဲ့အစီအစဉ်ပါဝင်သင့်တယ်လို့တော့စစ်ဖက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်အနေနဲ့သူ့တပ်ဖွဲ့ဝင်တွေဘယ်လောက်စီလုံးမလဲဆိုတာဟာနေတိုးမြောက်အတ္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေကရောသူတို့နိုင်ငံတပ်ဖွဲ့တွေဘလောက်ဆေးလွတ်မလဲဆိုတာအပေါ်မှာမူတည်တယ်လို့ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌရေရက်ပုံကျတီဂျိုးဆက်ဒန်ဖော့ကလွန်ခဲ့တဲ့အင်္ဂါနေ့အစ္စရေးနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဘဏ်လုပ်ငန်းကဆလုပ်အမဲသားတင်ဖို့ရောင်းချမှုအထိအဆုံးပါဝင်တဲ့ ။ကုန်သွယ်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာရင်းနေမှာကျင်းပပါရယ်။တခါနှစ်နိုင်ငံအကြားမှာထူးခြားလာတဲ့ဒီကုန်သွယ်ရေးသမိုင်းမှာတော့အကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါရယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ April 6ရက်နေ့တုန်းကအမေရိကန်သမ္မတ Donald Trump နဲ့တရုတ်သမ္မတရှီချင်းဖင်တို့ Florida ပြည်နယ် Palm Beach မြို့ကသမ္မတထရမ့်ပိုင်ဒီမာအဲလာကိုအပတ်ပြည့်စခန်းမှာတွေ့ဆုံခဲ့မှုအတွင်းကရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်လည်းဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံခဲ့ခြင်းကစပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာသမ္မတထရမ့်ကိုနေ့စဉ်နီးပါးအစဉ်ခံတာတွေလုပ်ခဲ့တယ်လို့လည်းဝန်ကြီး Ross ကပြောပါတယ်။ဤပညာပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လှုပ်ပြီးတာနဲ့အစားအသောက်နဲ့သားငါးဆိုင်ရာနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီအမေရိကန်ပြည်ထောင်စုကအမဲသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတင်သွင်းခွင့်ပြုဖို့တရုတ်ဆိုရကသဘောတူထားတဲ့အကြောင်းဝန်ကြီး Ross ကအင်ဗီရိုတော်မှာသတင်းတောက်တွေကိုပြောပါတယ်တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တော့တကယ့်အရေးပါတဲ့အခွင့်အလမ်းကြီးဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းဒီသဘောတူညီချက်ကိုကြိုဆိုထားပါတယ်ရှင်
တရုတ်နိုင်ငံပေကျင်းမြို့မှာဒီသတင်းဘက်ကုန်စတင်မဲ့27ရာစုပူလမကြီးအပါအဝင်ကုန်သွယ်ရေးကပ္ပလမကြီးစီမံကိန်းနိုင်ငံတကာဆွေးနွေးပွဲကိုအမေရိကန်ဆိုရတက်ရောက်မယ်လို့ကြေညာလိုက်တာကြောင့်ဒါဟာတရုတ်တို့ရဲ့စီမံကိန်းပိုအားကောင်းသွားစေနိုင်ပွဲရှိပါတယ်တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နှစ်ရက်တာကျင်းပမယ့်ဆွေးနွေးပွဲတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တချို့ကတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီခါချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံခဲ့ကြပါတယ်အာရှအာဖရိကနဲ့ဥရောပဒေသတွေကြားချိတ်ဆက်ကုန်သွယ်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးအခြေခံစောက်အုံတည်ဆောက်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသွားဖို့တရုတ်သမ္မတရှီက2013ခုနှစ်မှာကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပြုလှုပ်ဆောင်မှုစီမံကိန်းကိုအစပြုခဲ့တာပါဒီမှန်ချက်ကြီးမားကျယ်ပြန့်တဲ့ဒီစီမံကိန်းအသေးစိတ်ကိုတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။နေရတာကျင်းပမဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေအစိုးရခေါင်းဆောင်တွေကိုတရုတ်အစိုးရကဖိတ်ကြားထားပြီးဒီစီမံကိန်းတည်ဆောက်ရမှာပါဝင်မဲ့နိုင်ငံတွေကအရာရှိတွေအစိုးရခေါင်းဆောင်ထောင်နဲ့ချီလဲတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဖွင့်မဲ့ခန္ဓာကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လဲတက်ရောက်မဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 93239လိုင်းဒိုမီတာ 51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ 190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American တန်ကနေတောက်ကြနေညဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာအစ္စလာမစ်ပါတီတခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်နှံကိုအသေးခံဘုံဖောက်ခွဲသူကတိုက်ခိုက်တာကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။သေဆုံးသူအများစုဟာဘာသာရေးအခြေခံဖွဲ့စည်းထားတဲ့ Jamaat Ulema e Islam JUI ပါတီကတက်ကြွလှုပ်ရှားသူတွေဖြစ်ပါတယ်။ဘလူးချစ်စတန်ပြည်နယ်မြို့တော်ကာတာကနေကီလိုမီတာ50လောက်အကွာမှာရှိတဲ့မတ်စတန်မြို့မှာဒီကနေ့တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ပါကစ္စတန်အထက်လွှတ်တော်ဒူအကတာအဗ်ဒူဂါဖွာဟိုင်ဒရီကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါရယ်ဟိုင်ဒရီကတော့ဒဏ်ရာအနည်းငယ်သာရပြီးသူ့ရဲ့ကားဒရိုင်ဘာနဲ့သူနဲ့အတူလိုက်ပါလာတဲ့အထက်လွှတ်တော်ဝန်ထမ်းရေးရအကြီးအကဲတို့နှစ်ဦးကတော့သေဆုံးသွားတဲ့အကြောင်းအစိုးရအရာရှိတွေကအတည်ပြုပြောပါရယ်အခုပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဟိုင်ဒရီဟာဝန်ကြီးချုပ်နဝက်ရှရစ်ပါတီဦးဆောင်တဲ့အာနာယညွတ်ပေါအဖွဲ့ရင်းမှာပါဝင်နေတဲ့ဒီပါတီတစ်ခုဖြစ်ပြီးတော့အဲ့ဒီပါတီကအထက်ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဘာသာရေးတနန်းစင်းပွဲတစ်ခုကနေအိမ်အပြန်လမ်းမှာအခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူးရှင်
။တရုတ်လူခွေးဆိုင်ရာရှိနေရှီယန်းကိုအမကန်နဲ့အနာဝနီကပြန်လွှတ်ပေးလိုက်ပါတယ်တနင်္လာနေ့ကအမှုစစ်ဆေးခြင်းအတွင်းရဲတွေကသူ့ကိုနှိပ်စက်ခဲ့တယ်လို့ပြောဆိုခဲ့မှုကိုပြန်လည်ရုပ်သိမ်းပြီးနောက်အခုလိုလွတ်လာတာပါဒါပေမဲ့လည်းလျှို့ဝှက်ထောက်လိုင်းရဲတွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့သူဇနီးကပြောပါတယ်တရုတ်နိုင်ငံအလယ်ပိုင်းချန်ရှားမြို့ကတရားရုံးတရုတ်မှာအမှုစစ်ဆေးတာဖြစ်ပြီးအပြီးသက်အမိန့်မချမှတ်သေးသလိုမကြခင်မှာချမှတ်သွားနိုင်လိမ့်မယ်လို့မထင်ကြောင်းလဲဥပဒေပညာရှင်တွေကပြောပါတယ်စီကိုအပေးယူလုပ်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့လူခွေးလို့ရှားသူတွေကတန်လျာရှိနေတာပါဒါပြင်ဖမ်းဆီးထားတာမဟုတ်တဲ့အတွက်နိုင်ငံတကာကစောင့်ကြည့်ပြီးဖိအားပေးဖို့ခက်အောင်လုပ်တာလည်းဖြစ်နေကြောင်းသုံးသပ်ကြပါတယ်ဇီရဲ့ဇနီးချန်ဂွာဂူဟာတရုတ်နိုင်ငံကနေအမေရိကန်ပြည်အောင်စုကိုထွက်ပြေးလာပြီးသူသမီးနှစ်ယောက်နဲ့အတူနေထိုင်နေပါတယ်မေလ9ရက်နေ့တုန်းကဇီယန်ရဲ့အမေအသက်80ပြည့်မွေးနေ့ကျင်းပဖို့ထောက်လန်းရေးရဲတွေနဲ့အတူဇီရောက်လာပေမယ့်နိုင်အနေငယ်ချာမှာတောတောင်ထူတိုက်ပြီးလူသူအယောက်ပေါက်နေတဲ့ရွာတရာကိုပြန်ခေါ်သွားတယ်လို့ ဇနီးပြည်သူချမ်းက VOE ကိုပြောပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာလူတွေအများပြားတပ်ဖြတ်ခံခဲ့ရတဲ့ဒီသမရရဲ့မူရစေဝါတိုက်ဖြတ်ရေးလှုပ်ရှားမှုလှုပ်ဆောင်လာခဲ့တာတနည်းနည်းပါကြာလာတဲ့အချိန်မှာတော့သမရရော်ဒရီဂိုဒူတာတေပေါ်မှာလူလူထောက်ခံမှုကလည်းအားကောင်းနေဆဲဖြစ်ပါတယ်တရားဥပဒေဘောင်ကနေချော်လွန်ပြီးတန်တရားရှိသူတွေကိုတပ်ဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ပကဝေဖန်မှုတွေအများများရှိခဲ့ပေမဲ့လို့ပြည်တွင်းမှာတော့လူလူကသမရကိုထောက်ခံနေဆဲပါရာဇဝတ်မှုတွေပပြအောင်အထူးသဖြင့်တရားမဝင်မူရစေဝါရောင်းဝယ်ဖောင်ကားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပေးပြီးတော့ပြီးခဲ့တဲ့နှစ်ဇွန်လကစလို့သမရတာဝန်ယူလာခဲ့တဲ့မစ္စတာဒူတာတေးကိုဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကယုံကြည်ကြတဲ့အကြောင်းဒီနေ့ပထမ3လပတ်တာကောက်ယူတဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။နောက်ပြီးခဲ့တဲ့ဒီ3လပတ်လူလူစစ်တမ်း4ချိန်စလုံးမှာလည်းသမရဒူတာတေးအပေါ်မှာလူလူထောက်ခံမှုကအကောင်းဆုံးအဆင့်မှာရှိခဲ့တယ်လို့မနီလာမြို့အခြေစိုက်သုတေသနအဖွဲ့ Social Weather Stations ကပြောပါတယ်အလားတူလူလူစစ်တမ်းကောက်ယူတဲ့ Paul Asia အဖွဲ့ရဲ့အဆိုအရကလည်းရာဇဝတ်မှုတွေကိုအစိုးရကထိန်းချုပ်ဖို့ကြိုးစားနေတဲ့အပေါ်မှာဖိလစ်ပိုင်ပြည်သူ89ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံပြီးနောက်တင်းတင်းကြပ်ကြပ်စောင့်ကြည့်လေရှိပြီးဘာသာရေးအရစီယုံသိမ်းသွင်းမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတဲ့နိုင်ငံမျိုးမှာခရစ်ယာန်တွေရဲ့ငွေကြေးထောက်ပံ့မှုနဲ့ဖွင့်တဲ့ကျောင်းမျိုးဆက်ဖွင့်တင်သလားဆိုတာအပေါ်မေးခွန်းထုတ်နေကြပါရယ်။အခုသတင်းပတ်အတွင်းပျုံယံသိပ္ပံနဲ့ဤပညာတက်ကသူစိုက်ပျိုးရေးဌာနကသုတေသနပညာရှင်အမေရိကန်နိုင်ငံသားတရုတ်ကိုရီးယားလူမျိုးခင်ဟက်ဆန်းကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လုပ်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်။ဒါ့ပြင်အဲ့ဒီကျောင်းကားပဲစည်ရင်းကင်ဘာသာရဲ့တင်ကြားပေးတဲ့အမေရိကန်နိုင်ငံသားကင်ဆန်ဒော့ကိုဧပြီလအတွင်းကပြုံးရဲနိုင်ငံကလေးစိတ်မှာဖမ်းဆီးခဲ့ပါတယ်ခရီးရန်အယူဝါဒကိုမြောက်ကိုရီးယားမှာပြန်ပေါင်းအောင်လှုပ်ဆောင်လာကြဖမ်းဆီးတာလားဆိုတာကိုတော့တိတိကျကျမသိရပါဘူးမြောက်ကိုရီးယားမှာဘာသာရေးစည်းရုံးမှုဟာနိုင်ငံတော်ရာဇဝတ်မှုဖြစ်ပြီးခင်မီသားစုဟာဒီလိုကိစ္စရဲ့အပေါ်ထင်ရှားမှုအဖြစ်ရှုမြင်တာပါတက္ကသိုလ်ပြောခွင့်ရကတော့အခုလိုဖမ်းဆီးမှုဟာတက္ကသိုလ်ကသူတို့ရဲ့အလုပ်နဲ့ဆက်ဆက်မှုမရှိဘူးလို့ဆိုပါတယ်ဒီတက္ကသိုလ်ကိုကိုရီးယားအမေရိကန်ဧဝံဂေလိအသင်းဝင် James King က2010ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. မကင်ဘီထွေးနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့တရုတ်နယ်စပ်အခြေစိုက်တိုင်းဒေသနဲ့ကန်ကောင်းဆောင်တွေနဲ့တရုတ်နိုင်ငံသားရေးဌာနအထူးတန်တမန်တို့ကဒီကနေ့မှတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံသားရေးဌာနအထူးတန်တမန်နဲ့တရုတ်မြန်မာနယ်စပ်ခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာယူနန်ပြည်နယ်မှာတွေ့ဆုံခဲ့ပြီးတော့လက်ရှိငြိမ်းချမ်းရေးအလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ပန်ခတ်အစည်းအဝေးကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုပေးအပ်ခဲ့တယ်လို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုရင်ခုနှစ်ဖွဲ့လုံးပါဝင်မှဆွေးနွေးမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလိုတွေ့ဆုံမှုအတွက်တရုတ်နိုင်ငံသားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကဖိတ်ကြားခဲ့တာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါအဖွဲ့ KIO ကချင်အဖွဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကံအဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့ကခေါင်းဆောင်တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုဒီလ17ရက်နေ့ကတွားရောက်ဆွေးနွေးခဲ့ပါတယ်တရုတ်အထူးတန်တမန်နဲ့ဆွေးနွေးတဲ့အခြေအနေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ TNLA ပလောင်အဖွဲ့ရဲ့ဒူဥက္ကဋ္ဌတက်ကျုပ်ကြားကအခုလိုပြောပါတယ
်ဒီကတက်ကျုပ်ကတော့ဒီဆွန်ကိုချိုင်းကိုတိုင်းကကျွန်တော်ဒီပန်ခမ်းစောပါနာခါမှာစပေါ်တူထားတဲ့စာဒန်အကြောင်းလေးသိချင်တယ်အဲ့တော့ကျွန်တော်တို့ဒီလိုကြီးစာဒန်ဟာဒီလိုပြလိုက်တာ
ဖုန်းလိုင်းမကြည့်လင်တာကိုတောင်းပန်အပ်ပါတယ်တရုတ်နိုင်ငံသားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရအကြငင်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ဂျာဝင်ညှိနှိုင်းပေးသူဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံမဲ့ဆိုရင်ပန်ဆန်းခေါ်ပန်ခန့်အစည်းအဝေးဆုံးဖြတ်ချက်အရာခုနှစ်ဖွဲ့လုံးပါဝင်မှတွေ့ဆုံမှာဖြစ်ကြောင်းလည်းတက်ကြွကြားကပြောပါတယ်။
ကျွန်တော်တို့ကတော့ဆက်တယ်မှာပဲဒီခုနှစ်ဖွဲ့ဆိုတော့တရားထက်တွေ့မှာကျွန်တော်တို့လက်ခံမယ်လေ။အဲ့ဒါလည်းကျွန်တော်တို့ဆွန်ကော့ဆိုင်ကတော့ပြောလိုက်တယ်သောသောပါကကျွန်တော်၃ဖွဲ့ပဲဒါဖိတာရှိသေးတယ်လေဒါကျွန်တော်တို့၃ဖွဲ့အနေနဲ့ကျွန်တော်တို့မတွေ့ဖြစ်ဘူးအတိအကျကျွန်တော်တို့မှာဒီပန်းစားမှာတပေါ်တူထားတဲ့အတိုင်းပဲကျွန်တော်တို့ဒါစကိတ်ကိုရှိတယ်လေအဲ့ဒါကိုတော့ဒီလိုပြောလိုက်တယ်ကျွန်တော်တို့ခုနှစ်ဖွဲ့ရအပြာကျွန်တော်တို့ပြေးမစင်းနဲ့ဒါချင်းမြွေးပဲကိုကျွန်တော်တို့တို့တောင်းပြန်တော့
လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုခုနှစ်ဖွဲ့လုံးကိုဖိတ်ကြားမယ်ဆိုတယောက်ဖို့အသိရှိကြောင်းနဲ့လိလာသူဖြစ်ဖိတ်ကြားမယ်ဆိုရင်တော့တယောက်ဖြစ်မှာမဟုတ်ကြောင်းလည်းဆက်ပြောပါတယ် ပြီးခဲ့တဲ့တကြံမတိုင်မီကာလကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA ပလောင်အဖွဲ့ MNDA ကိုကံအဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ယူနန်ပြည်နယ်ကူမင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တကြံကာလအတွင်းမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူ KIO ကချင်အဖွဲ့ UWSA ဝါအဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့နဲ့SSPB ကရှမ်းမြောက်အဖွဲ့စုစုပေါင်း9ဖွဲ့ဟာ UWSA ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ AB လ19ရက်နေ့မှာတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကငြိမ်းချမ်းရေးဆွေးနွေးတာကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ်ပြင်ပကနေဆွေးနွေးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပန်းစံအစည်းအဝေးဆုံးဖြတ်ချက်ကိုအစိုးရနဲ့တက်မရော်ထံကိုပေးပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းတက်ကြုတ်ကြားကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ငြိမ်းချမ်းရေးကော်မရှင်ကဒီလ6ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ NCA လက်မှတ်ရေးထိုးသွင်းတဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးရမှာ NCA လမ်းကြောင်းအတိုင်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမေလ12ရက်နေ့နေပြည်တော်တင်ကဟဟိုတယ်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးအဖွဲ့မိန်ခွန်းမှာငြိမ်းချမ်းရေးညီလာခံအောင်မြင်ဖို့အတွက်အားလုံးပါတာဝန်ရှိကြောင်းနဲ့ငြိမ်းချမ်းရေးမလိုချင်ရင်ဤအမျိုးမျိုးနဲ့ကြံ့ကြာအောင်လှုံ့ဆော်လာရှိနိုင်ကြောင်းဝေဖန်ပြောကြားပါတယ်။
ကုမ္ပဏီသတင်းပေးပို့ထားတာပါခုတစ်ခါမှာတော့ KNY အမျိုးသားတူတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ် KNY မျိုးသားတူတက်ရေးပါတီ KNPP အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လမ်းကြောင်းတိုင်းဆက်ပြီးအကောင့်ထယ်ဖို့လှုံ့ဆော်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဇာတာပြေးနေကကျင်းပပြီးစီးသွားတဲ့ပါတီနီလာကမှာငင်းချင်းလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးသားကခုလိုပြောပါတယ်
ဒီလိုဒီလမ်းကြောင်းကိုကျွန်တော်ကလည်းအပြစ်ခံရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါလည်းဒီ limit ကိုပြစ်တဲ့အခါကျပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်တို့ကဒီလိုပြောတာပေါ့ကျွန်တော်တို့လည်းဒါဒီလမ်းကြောင်းကိုထိန်းနေတာလည်းလောလောဆယ်ဒီအစရဲစီးနီးဖက်ကြတော့ဒီလိုလည်းရှိတာပေါ့ပြီးတော့ခြားခွက်တွေဒီလိုရွေးချယ်ရွေးချယ်လို့လည်းကျွန်တော်တို့ကဒီဆက်မလာလမ်းကြောင်းဖြစ်တဲ့အစီအလမ်းကိုတောင်းမဆုံးလို့ရှိတယ်ဒီလိုလမ်းကြောင်းတောင်းမဖို့တူလို့စီးရတယ်ဆိုတော့ဒီလိုထားပြောင်းခံဒီဆောင်ပေါ့
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၈ရက်နေ့မှာကျင်းပပြုစည်းခဲ့တဲ့ဘ ഹു ကော်မတီအစည်းအဝေးကနေNCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPB ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရထားတဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPB ဖွဲ့သက်ရောက်ဖို့အလားအလာနဲ့ပတ်သက်လို့ဥရွှေမျိုးသားကခုလိုဆက်ပြောပါတယ်
ဒီကပြည်လူများမျိုးသက်ရောက်နိုင်စွာပေါ်မှာဆိုတော့ဂျာခန်တဆစီခုနကသူပြည်လူကမှဆက်လာကိုလေးလာမှန်းတောင်းတော့အစီအမံကတော့နေလို့ဘောရာစီလီဖြစ်ရစီအဲဒီကျွန်တော်တို့တစ်ခါပြည်နိုင်ငံစကူချက်ကမျိုးပါပေါ့ဟိုပြည်နိုင်ငံနဲ့အပိုင်းတပ်ပနာနောက်ခဏထားပြီးတော့ဒီဒီကကမန်နော်ရေပြည်နိုင်ငံနဲ့တော့ဖို့တော့ဒီနောက်ထပ်ဘက်တူလေဒီဟာကိုကြည့်လို့ဉာဏ်နဲ့ကျွန်တော်မနေ့ကဒီတစ်ခါမဖြစ်အောင်ဆောင်းဆောင်းစရာမျိုးအင်းဒီလိုမျိုးတွေဖြစ်နေတယ်ဒါဒါလေးကျန်နေတဲ့ solution ကျွန်တော်တို့အဲ့ဒီအဲ့ဒီလမ်းမထိုးအဆင်ဟုတ်နေတာမှာဒီကိုကြည့်ရတာကျင်းလမ်းမထိုးတဲ့ဆိုရှင်တော့ကျွန်တော်တို့ဟိုဖိုးတက်နေတဲ့ဘောကလည်းရှိတယ်။အရင်ကမှမမအဆင်မမကြည့်လို့ဆိုရှင်တော့ကျွန်တော်တို့ပြောပို့လို့ဖတ်တယ်လို့လည်း
ငင်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးရေးမထိုးရေးနဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသေးပြုသွားမယ်လို့လည်းဥရွှေမျိုးသားကပြောပါရယ်၄နှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နီမြူရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညံမိုကုန်းမှာကျင်းပခဲ့တာပါကိုယ်စလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရမီးရေးရတွေကိုအထူးကသာဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလသတရပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီဒီချင်းပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေသတော်များများပါဝင်လာတယ်လို့ဥရွှေမျိုးသားကပြောပါတယ်။ကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်အစိုးရနဲ့ပြစ်ခတ်ရက်စဲခဲ့ပေမဲ့3လကြာမှာသဘောတူညီမှုပြတ်ပြားခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ NC လမ်းကြောင်းပေါ်ယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့၊ကိုကန့်သက်ဖွဲ့၊ TNL သံပလောင်သက်ဖွဲ့နဲ့ရခိုင်သမတော် AA ဖွဲ့တို့အပြင် UWS ဝလက်နက်ကန်ဖွဲ့တွေကိုတော့ဂျာတာပဒိနေမှာတရုတ်နိုင်ငံကယူနန်မှာဖိတ်ခေါ်ပြီးငင်းချိုင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားတာပါ။ခုခါမှာတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်နေတဲ့အိန္ဒိယသမ္မတကြီးတို့ဒီကနေ့မှတွေ့ဆုံဆွေးနွေးတဲ့တင်ကိုတင်ဆက်ပေးကြပါမယ်။ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီထိပ်ပိုင်းခေါင်းဆောင်တချို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်တို့နဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရဲ့ကြားဖြတ်အခြေခံစာနဲ့ပတ်သက်လို့အကြံဉာဏ်တောင်းဆိုခဲ့ပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကဆက်လက်ဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်သွားမယ်လို့လည်းအကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်အောင်ကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝန်းကြားငြိမ်းချမ်းမှုရှိစေဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်အစိုးရကိုအကြံပြုတင်ပြသွားမယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာသူတို့ရဲ့ကော်မရှင်အပြီးသက်အစီရင်ခံစာမထွက်သေးခင်ဘာသာရေးကောင်ဆောင်တွေနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းတွေ့ဆုံနေတာပါ။ဒီကနေ့မှာလဲ NLD ပါတီတာဝန်ရှိသူတွေအပြင်ပြီးခဲ့တဲ့အစိုးရလက်ထက်ရခိုင်ကော်မရှင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတပ်အမတ်ကြီးတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တေကပြောပါတယ်
။ကြားဖြတ်ကော်မရှင်အစီရင်ခံစာပေါ်မှာဒီအချက်တွေကကောင်းတယ်၊ဒီချက်တွေကဖတ်ပြီးတော့ဖဲ့ဖို့လိုသေးတယ်။ဒီချက်တွေဟာဖြင့်ဟိုဖဲ့ဖြစ်တယ်ပေါ့နော်။အဲ့လိုမျိုးတွေကိုလေတော်တော်များများသင်ပြကြပါတယ်ပြီးတော့မှအဲ့ဒီအဖွဲ့အစည်းတွေနေနေပေါ့နော် last report မှာပေါ့နော်ဒါနောက်ဆုံးခင်ဗျ report မှာမှာပါတယ်ဖြစ်တင်တယ်ဆိုတာကိုအဲ့ဒါလေးဆွေးနွေးပါတယ်ဒါအရင်စုံစမ်းစစ်ဆေးရေးကော်မရှင်နေနေရတော့ပေါ့နော်ဒါသူတို့စုံစမ်းတွေ့ရှိခဲ့ရတဲ့အပေါ်မှာအနေတို့ဖက်ကမေးတာလေးတွေပေါ့မှာသူတို့ဖက်ကပြည့်ပြည့်စုံစုံလေးတွေတော်တော်များများရှင်းပြသွားတာတွေ့တဲ့တကြောင်မို့တချို့ကိစ္စတွေဆိုလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်စုံစုံသိသွားတာပေါ့နော်အနေတို့ဖက်က
လာမယ့်တနင်္ဂနွေနေ့မှာလဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေအပါအဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လို့ရခိုင်လွှတ်တော်တွင်အများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANB ပါတီနဲ့တော့ကော်မရှင်တက်တန်းအတွင်တစ်ချိန်မှတွေ့ဆုံခဲ့ခြင်းမရှိသေးပါဘူး။အကြံပေးကော်မရှင်အဖွဲ့ဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာရှိပေမဲ့လို့ ANB ပါတီဘက်ကလက်ခံတွေ့ဆုံခဲ့ခြင်းမရှိဘူးလို့ကော်မရှင်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါရီရောင်းနေသွားစီဖို့ဒေသဖွံ့ဖြိုးတိုးတက်ဖို့လိုသလိုရခိုင်ပြည်အရင်းနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လည်းမကြမကြာတွဲဆုံတင်တယ်လို့ NLD ဘဟုအလို့အမှုဆောင်ဦးညံဝင်းကအကြံပြုပါတယ်
။ကျွန်တော်တို့ပြောတာတော့ရခိုင်ပြည်နယ်ကပြဿနာဟာတော်တော်လေးနက်တယ်။နောက်ပြီးတော့ communication တွေကောင်းမှုပြည်ပရေးတွေပုံညိုတိုးတက်ဖို့အဲ့ဒါတွေရှိလာလို့ရှိရင်ဖြစ်နေတဲ့ပြဿနာတွေကအချက်လက်တော်တော်များလျော့နေသွားမယ်။ရခိုင်ကော်မရှင်ပဲဖြစ်ဖြစ်နောက်ထပ်ဟိုဘလို့ပဲဖြစ်ဖြစ်ရခိုင်ပြည်နယ်နဲ့ပတ်သက်ခဲခဲဝင်ဝင် communication များများရှိရမယ်လားကိစ္စတရားချင်းကိစ္စတစ်ခုချင်းလိုက်မှာခေါ်ယူတွေ့ဆုံဆွေးနွေးတာတက်အမြဲတမ်းဆက်သွယ်ဆောင်ရွက်နေမယ်ဆိုရင်ပို့ပြီးတော့အောင်မြင်မယ်လို့ကျွန်တော်အဲ့ဒါလိုလဲအကြံပြုခဲ့တယ်
ပြီးခဲ့တဲ့မတ်လ16ရက်နေ့မှာတော့ကော်မရှင်ဟာကြားဖြတ်အစီရင်ခံစာတရက်ကိုထုတ်ပြန်ခဲ့ပြီးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့ဆက်လက်လှုပ်ဆောင်ချက်ရှိမှရှိကိုလည်းစောင့်ကြည့်သွားမယ်လို့ဒေါ်စောခင်တေကဆိုပါတယ
်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အားလေးပေါ့နော်ဒီ Antidote ထွက်တဲ့အစီရင်ခံစာပေါ်မှာသူထောက်ခံမှုရှိတယ်။ဒါပေမဲ့ Antidote ပေးတဲ့အကြံအကုန်လုံးကိုအစိုးရဘက်ကလည်းပြည့်ပြည့်စုံစုံချက်ချင်းကြီးအကုန်လုံးနိုင်မယ်ဆိုတာတော့ဒါအစိုးရဘက်မှလည်းတခြားလုပ်ရတယ်ရှိပါသေးတယ်။သို့တော်လည်းပဲ Antidote ဘက်ကလည်းပဲဒါလုတ်တင်လုတ်ထိုက်တဲ့အပေါ်မှာဆက်ပြီးတော့အစိုးရလုံနေသလားမလုံနိုင်ဘူးလားဒါတွေပေါ်မှာလဲအန်တီတိုဟာဒါကိုဆက်ပြီးတော့မှစောင့်ကြည့်သွားမှာဖြစ်ပါတယ်
ရခိုင်ကြံပီးကော်မရှင်အဖွဲ့ကိုကုလသမဂ္ဂအထွေထွေတွင်ရင်မှုဂျိုဟောင်းမစ္စတာကိုဖီအာနဲ့ဦးဆောင်ပြီးမြန်မာနိုင်ငံသားအဖွဲ့ဝင်6ဦးနိုင်ငံတကာပညာရှင်3ဦးတို့နဲ့ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကဖွဲ့စည်းခဲ့တာပါရခိုင်ပြည်ရင်းနဲ့ပတ်သက်လို့နိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်အစိုးပိုင်းကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့ဒီအဖွဲ့ဟာတီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးရခိုင်ဒေသတွင်းပြည်ပခန့်တွေကာကွယ်တားဆီးတာအပါအဝင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးအပ်တာနှစ်ဖက်အတိုင်းအဝိုင်းနှစ်ခုကြားပြန်လည်သိမ်းမြတ်ဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ဖို့ကိစ္စရပ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီအဖွဲ့ရဲ့တက်တန့်ဟာတစ်နှစ်တာကာလဖြစ်ပြီးလာမယ့်ဩဂတ်လမှာအကြံပေးကော်မရှင်အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုအစိုးရထံကိုအပြည့်သက်အစီရင်ခံစာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ကိုထောင်တင်ပေးပို့ထားတာပါဒေါက်တာရှင်ပြန်ရှင်ခုတစ်ခါမှာတော့စနေနေ့ညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ဒေါက်တာရှင်ပြန်ရှင် မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရောက်ပညာသင်ကြားခဲ့တဲ့သူတို့ချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လည်လိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်ကြမယ်သောတာရှင်တွေကိုဖိတ်ခေါ်ပါရရှင
်သောတာရှင်တွေလည်းစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင့်မြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ် VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့တရုတ်နိုင်ငံကဥဆောင်တဲ့ပိုလန်မှာပါဝင်ကုန်သွယ်ရေးကပတ်လမ်းဖောက်လို့ရေးနဲ့ဆိုင်တဲ့အစည်းအဝေးကိုမြန်မာနိုင်ငံကလည်းတက်ရောက်မဲ့သတင်းကိုတင်ဆက်ပေးကြပါတယ်အာရှဒေသကနေဥရောပအာဖရိကထိကုန်လမ်းရောရေလမ်းကပါဆက်သွယ်နိုင်မဲ့ပိုလန်မှာအပါအဝင်ကုန်သွယ်ရေးကပတ်လမ်းကြောင်းကြီးကိုတရုတ်နိုင်ငံကဥဆောင်ဖောက်လုပ်နေပါတယ်။ဒီလမ်းမကြီးနဲ့ဖောက်လုပ်ရာဒေသတွင်းကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုတော့မေလလယ်မှာကျင်းပမှာဖြစ်ပြီးတော့မြန်မာနိုင်ငံကလည်းတက်ရောက်မှာဖြစ်ပါတယ်။ဒီကပတ်လမ်းကြောင်းဖောက်လုပ်ရာမှာတရုတ်နိုင်ငံအနေနဲ့ဘလောက်ထိအောင်ဦးစီးဆောင်ရွက်နေတာပါလဲ။ AP သတင်းတပုတ်ကိုခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်။
2013ခုနှစ်ကတည်းကစတင်အကောင့်တွေပေါ်တဲ့တရုတ်ပိုးလမ်းမအပါဝင်ကုန်သွယ်ရေးကပတ်လမ်းတိဆောက်ရမှာတရုတ်ဗန္ဓာရေးအဖွဲ့အစည်းတွေအနေနဲ့တက်တက်ကြွကြပါဝင်နေတယ်လို့တရုတ်ဗန်များဆိုင်ရာအသင်းကြီးရဲ့ဒုက္ခထဖန်ကွန်ဝေကပြောပါတယ်အခုခါမှာတော့ဒီစီမံကိန်းကြီးဟာအသက်ဝင်နေပြီးအကျိုးမြတ်တွေခံစားနေရပြီလို့သူကပြောပါတယ
်截至2016年末共有9家中资银行在
2016年ကုန်ပိုင်းအတွင်းပိုးလမ်းမဤတိဆောက်က26နိုင်ငံမှာပထမဆုံးငွေကြေးဆိုင်ရာအဖွဲ့အစည်းဘဏ်ပေါင်း62ခုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီထဲမှာကုမ္ပဏီကွဲ18ခုနဲ့ဌာနကွဲ35ခုကိုယ်စားလှယ်ရုံး9ခုပါဝင်ပါတယ်။တရုတ်ဘဏ်အသင်းကြီးအနေနဲ့လည်းလန်ဒန်မှာရုံးဖွင့်မှုလည်းတက်တက်ကြွကြွပြင်ဆင်နေပါတယ်
။အာရှကိုဥရောပအာဖရိကဒေသတွေနဲ့ဆက်သွယ်ထားတဲ့ကုန်သွယ်လမ်းဖြစ်တဲ့ရှေးခေတ်ပိုလန်မကြီးတစ်လျှောက်တည်းမှာပဲဒေသရင်းကုန်သွယ်ရေးနဲ့အခြေခံစောက်ဦးတွေတည်ဆောက်နိုင်မှုရည်ရွယ်ပြီးတရုတ်သမ္မတရှီဂျင်ပင်ဒီစီမံကိန်းစတင်မှုအဆိုပြုခဲ့တာပါမြန်မာသမ္မတဦးတင်ကျော်လည်းတရုတ်သမ္မတရှီရဲ့ဖိတ်ကြားချက်နဲ့လွန်ခဲ့တဲ့လကတရုတ်နိုင်ငံကိုသွားပြီးပူးပေါင်းဆောင်ရွက်ရေးမြင့်တင်မယ်လို့ပြောကြားခဲ့ပါတယ်အခုခါမှာတော့ဒီတရုတ်ဗန္ဓာငွေကြေးဆိုင်ရာအဖွဲ့အစည်းတွေဟာအသင်းအဖွဲ့ဆိုင်ရာချင်းငွေစက်မှုကဏ္ဍအတွက်ရန်မုံငွေနိုင်ငံခြားစီမံကိန်းချင်းငွေအတွက်ယင်းဤမြုပ်နှံမှုရန်မုံငွေထူထောင်ရမှာတိုးတက်မှုတွေရှိအောင်တရုတ်ဘန် Institution ကဆောင်ရွက်ပြီးနေပါပြီအဲ့ဒီငွေတွေနဲ့အဝေးပြေးလက်မှတ်တွေရထားလမ်းတွေစိတ်ကန်းတွေနဲ့ဓာတ်အားပေးစက်ရုံတွေဆက်သွယ်ရေးအတွက်အခြေခံအဆောက်အဦတွေစောက်လုပ်ဖို့တရုတ်နိုင်ငံအနေနဲ့ငွေအများပြားယင်းဤမြုပ်နှံခဲ့တယ်လို့ဘန်ကပြောပါတယ
်未来中国银行业将坚持共同发展合作共赢
နောက်ဆက်ချောက်တဲ့နေ့မှာရင်အဲ့နိုင်ငံတွေနဲ့အမေရိကန်ဒေါ်လာ126ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းတစ်ကိုတရုတ်နိုင်ငံကလက်မှတ်ရေးထိုးပါတယ်အဲ့နိုင်ငံတွေမှာဓာတ်ရိုက်ယင်းဤမြုံနှံမှုဟာ 14.5 ဘီလီယံဒေါ်လာရှိပြီးဘဏ်တွေကနေငွေကြေးထောက်ပံ့မှုမရှိရင်ဒီစီမံကိန်းတွေအကောင့်ထဲဖို့မဖြစ်နိုင်ပါဘူး
မေလလယ်မှာကျင်းပမဲ့ကုန်သွယ်ရေးကပတ်လမ်းဆိုင်ရာထိပ်သီးအစည်းအဝေးကိုတော့ကုန်သွယ်လမ်းဖောက်လို့ရနိုင်ငံအများပြားကခေါင်းဆောင်တွေတက်ရောက်ဖို့ရှိပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်
။ကွန်အွန်တင်ဆက်ထားတာဖြစ်ပါတယ်။ဖြူရီကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်အပြင်သိပ္ပံနဲ့နင်းပညာကဏ္ဍစာအရီကိုလည်းနှาศင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မေလ12ရက်တောက်ကြနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်သွင်းချက်တွေကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည7:00နာရီထိလိုင်းတူမီတာ24 25 32နဲ့51ဖြင့်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့အင်္ဂါဂျိုကိုစစ်ရုပ်တွေသာမကလူကိုယ်တိုင်သွားရောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့
လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို curiosity လို့ခေါ်တဲ့ကားစရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်သွား
။ဒါစာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကားခုလိုရှင်းပြသွားတာကိုသိပ္ပံနဲ့ဉာဏ်ပညာကဏ္ဍမှာပြည့်စုံနားဆင်ကြရမှာပါ။ဒါပြင်အမျိုးသမီးကဏ္ဍနဲ့သုတဆောင်တဲ့အမေရိကန်တခွင်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအိမ်တော်ရှင်အမျိုးသမီး9ယောက်မှတယောက်ကအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြေညာပေးနေတဲ့ကထုတ်ပြန်တဲ့2015-2016ခုနှစ်အစည်းအဝေးကစားမှဖော်ပြထားပါတယ်။အိမ်တွင်းအကြမ်းဖက်မှုအနေအထားကဘလို့ရှိပါသလဲ။အဆိုးဆုံးဒဏ်ကိုဘယ်သူတွေကခံနေကြရပါသလဲ။ဒီလိုတန်တရားဆိုးကနေဘလို့ရုံးထွက်နိုင်ပါလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal and I come back even stronger
domestic violence to kore indwi champe mu ha achi gan lu khu yi ko chho phaw ya yauk pi amyo tmi twe khle twe ne lu apwe si twe twe chama yi bwa ni thai mu ne si bwa yi twe thi kai si de lu 2015နဲ့2016ခုနှစ်အတွက်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကစာသာပတိနည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အင်ဒွင်းချမ်းဖမှုနဲ့ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သမီးပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုဋ္ဌိလျောက်ဇောကားမှုလိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စောကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နှစ် 49 နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတဲ့ရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြီးချို့တယ်လီပိုနှိမ့်ဆက်ခံရလေဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမှန်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိ ंछ ုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အိမ်တောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးသိခံတာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခသည်ဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမတ်နွေဦးအနေနဲ့အိမ်တွင်းအကြမ်းဖက်ခံရသူဖြစ်ပေမဲ့လို့လည်း ဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
စိတ်ပွေထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ဒီလိုအကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုကိုမင်းတာပေါ့နော်ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အထင်းမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်တနည်းနည်းနည်းနောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ်
အဲ့လိုဆုံးဖြတ်ချက်ကိုပဲမိန်နေနေချပြပါတော့ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်တည်းကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကကြာတော့ weaving through change လို့ခေါ်ပါတယ်။အဲဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်ရက်နေတယ်။ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်။အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလေးထိန်းသိစေရှင်နေဘယ်နေရာပဲရောက်ရောက်ပေါ့နော်။အခုရက်ကန်လေးရက်နေပါတယ်။ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်ตัวเมียๆสิบ
าเลยอคูโลบ่เนาะ weaving through change กันนี่ปรมาดิอเปียงเนี่ยกูพอส่งผู้กูเนี่ยดูบ่เนาะตะชาหลูดิอยู่เลยนี่ดองเหมี่ยวไปเนี่ยก็นี่ปรมาตะฉิ่งเนี่ยมาเว้ยมันหน่วยอูเปาะปะเฉยอะยะบ่เนาะญาติနိုင်ငံบาวินกบาตะบ้ามาအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
။တယောက်တည်းကဒီလိုမျိုးဖြစ်နေတာမဟုတ်ဘူး။ရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့အမျိုးသမီးတွေ။ဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူး။ဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတက္ကပါလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်၊ကူညီသွားမယ်။ဆိုရတာမဟုတ်ဘူးပေါ့နော်။လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign နေလို့နေပါတယ်တော်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့ရှင့်တယ်တနည်းအောင်ပါပြောပလဲအဖိုင်ဝိုင်းပါပြောမလဲကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်ပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုညီမကိုအဆိုင်ဝိုင်းကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေထားဖို့တွေကတဟာကိုပြောပြရတယ်မဖြစ်ပါတ
ယ်။ဓာတူပဲပေါ့နော်။မတ်နွေဦးတို့မျိုးအင်းတွင်းအချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်။ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
။အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝိုင်းကိုကာကွယ်ဖို့တွေကစိတ်တဲ့အရာကင်းချင်ဖို့လိုပါတယ်။ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲအန်ဒီတွေအများကြီးကိုပေါင်းဆန်တော့သနက်ဆန်လေးထေးကသူတို့က re traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်သက်ရေးရာရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်သက်ခိုင်းမှာဖို့လို့ရတယ်ဒီလေကျမဆက်ပြီးဝေချုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီဘုရားစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်ကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်တွေဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသာသမီတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုနှိတ်ကသိရမယ်freedom ဆိုတဲ့ label ကဘာလဲဆိုတော့ number 3သိရမယ
်။မနွေဦးကသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့။သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက်
။အာဟ how parandi de yau pyo pya min sin le juma asar nga san so ro ko prathama dong nga sait dai cha ba ka ni san ne blue yet dia mle paw no so ro chao de
okay
now cha ro chi la ro le ha juma ga ro di phit phit de phit ni la ga juma yi a ne shin naw ho ba wo ka nya yi a ne che jong be juma mi sa su de khana le be dukha yau da ba
okay
da ba me nga thami de ho che bi ga thami de aung nin la de chan sa la de ထူးချင်တာလေးကလေးဖြစ်လာတော့အဲ့ဒါတွေကိုပီတိကြပြီးရင်ကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်ဒီနေဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေဟာအားလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော
်နှက်ပါတယ်မရှိကလေးဟိုခက်ခဲတာရှိမှာပဲပြဿနာမရှိတော့ဘူးအခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါတယ် You can bend
but never break me cause it only အင်းရင်းတန်းဖတ်မှုအကြောင်းကိုဒေါ်လာတန်တင်ဆက်ထားတဲ့မျိုးသမီးကလာမနာဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်မြရှင် VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်လွတ်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာပဲတရားဖန်ယူနာဆင်နိုင်ပါတယ်။ခုတစ်ခါမှာတော့သုတဆုံတဲ့ American တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်ရဲ့သုတဆုံတဲ့ American တခွင်အစီအစဉ်မှာတော့ Tennessee ပြည်နယ်ရောက်မြန်မာနိုင်ငံကရွှေ့ပြောင်းခြေချနေထိုင်ကြတဲ့ကရင်တိုင်းဒေသတွေရဲ့ဘဝအကြောင်းကိုရိုက်ကူးထားတဲ့ All Saints ရုပ်ရှင်ဇာတ်လမ်းအကြောင်းကိုပြောပြပေးပါပါ။ဒီရုပ်ရှင်ထဲမှာရွှေ့ပြောင်းခြေချနေထိုင်သူကိုရဲဝင်းရဲ့ဘဝစကြောင်းကိုအဓိကဇာတ်ရုပ်နေရာမှာထားပြီးတော့ဇာတ်အိမ်တွေရိုက်ကူးထားရလဲဖြစ်ပါတယ်။ကိုအောင်ကကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတင်ဆက်ပေးပါမယ်ရှင်။
ရဲဝင်းကအခုလိုမျိုးပေါ့လေအဲ့လိုသွားပြီးတော့တင်ပြနိုင်တဲ့အခါကျတော့ဒီဖျားเจ้าကိုဆက်ပြီးတော့ဒီရောင်းဖို့မရောင်းဖို့ကိစ္စဘယ်လိုဖြစ်လာလဲ
ဖျားเจ้าကရောင်းမယ့်ကိစ္စကို3လလောက်ရွှေ့လိုက်တယ်ခွေဝယ်မယ့်လူကလည်းဝယ်ချင်နေပြီအရန်ကိုတို့ကဖျားเจ้าလိုအပ်တာကိုတို့လည်းတခြား community တစ်ဖက်ကတို့ကရွှေ့လိုက်တဲ့ခါကျတော့ဒီဖျားเจ้าတို့တန်ဖို့ကိုကျွန်တော်ကဆက်ပေးရတယ်ဆက်ပေးလာတဲ့ခါကျတော့ချက်ချင်းပဲတို့ကလည်းဟိုနေတည်င်းမင်းနေရာထဲမှာလွန့်ချတယ်ဘာတွေလိုအပ်တယ်ကြောင်တက်ဖို့လိုအပ်တယ်ဟိုဟာလိုအပ်တယ်နောက်ပြီးတော့ဒီဖျားကြောင်ပေးဖို့လိုအပ်တယ်ဆိုအလူရှင်တွေကရောက်ချလာတယ်ကျွန်တော်တို့စီမှာဘယ်ရလဲတော့မသိဘူးဗောနော်ပထမဆုံးဖျားကြောင်တက်ဖို့ပေးဖို့မိခပေးဖို့အင်ရှူရန့်ဖို့ပေးဖို့ဆိုတော့အလူရှင်တွေကရောက်ချလာတလားစာနဲ့ကျွန်တော်ကလက်ပတ်နိုင်လာခဲ့တယ်အဲ့လိုလက်ပတ်နိုင်လာခဲ့ပြီးတော့ဒီဟိုနေနှုတ်ရသေးလေးရောက်တော့ကျွန်တော်တို့ကဘာလဲဆိုတော့ကျွန်တော်တို့ကအလုပ်တွေလည်းမရှိကြသေးဘူးအဲ့ချိန်မှာအလုပ်တွေလည်းတအားရှားတယ်အမေရိကမှာအခြေခံလူကနေသားတွေအတွက်ပေါ့ဆိုတော့ကျွန်တော်တို့ကအပင်နဲ့စိုက်ချင်တာပေါ့ဟိုနေစာဖို့တောက်ဖို့စိုက်ချင်တယ်ဆိုတော့မစိုက်နဲ့ပေါ်ရောင်းမယ်ဆိုရင်အပင်နဲ့စိုက်ရင်ပြန်ပြီးတော့မြေတွေပြင်ရမှာပေါ့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီအပင်တွေကိုစိုက်ပြီးရဲငွေနဲ့ဖျားချောင်းရဲ့အဖိုးကိုရောချင်တာပေါ့ဆိုတော့သူတို့တော့ကတကယ်ဟာသာဖြစ်တာပေါ့ကျွန်တော်တို့ကနားမလည်ဘူးကျွန်တော်မှယုံကြည်မှုတစ်ခုတည်းရှိတယ်ဖျားသခင်ကူညီပါပဲဆိုပြီးတော့ကျွန်တော်ကညီညီညွတ်နဲ့အပင်တွေစိုက်ကြတယ်ကျွန်တော်တို့အပင်တွေကိုဟိုနေအဓိကကတော့ချင်မောင်တို့ပါတော့ရတဲ့ငွေနဲ့ကျွန်တော်တို့ကပြည့်စက်ကြတော့ဘယ်နည်းနဲ့မှကိုဒေါ်လာ3နဲ့ချီတဲ့ငွေရအဝေးအလံဝေးကွာလုံးနဲ့ဒါတွေကိုဒီ Tennessee Downs ရှိသာသနာပိုင်ကျောင်းရဲ့ B Show တို့ဂျုံကဆက်တိုက်တတင်းနေတို့ရလာတဲ့ခါကျတော့နောက်ပိုင်းကျွန်တော်တို့ကဒီဖျားချောင်းကိုတို့ကအပိုင်ဝယ်ပေးလိုက်တယ်ဒါအပြင်နောက်ထပ်လာမဲ့လူတွေကိုလည်းကူညီနိုင်ဖို့အတွက်နော် Mission ဖျားချောင်းသာသနာပြုဖျားချောင်းအနေနဲ့သဘောထားပြီးတော့နှစ်စဉ်တစ်နှစ်တစ်နှစ်ကိုဒေါ်လာတစ်သိန်းခွဲဆက်ပြီးကူညီသွားပေးမယ်ဆိုပြီးတော့ဟိုနေကျွန်တော်တို့ဆက်ပြီးတော့ခတိပေးပြီးတော့ဆက်ကူညီနေတယ်အခုချိန်လေးပေါ့ဟုတ်ကဲ့
ဒီရောက်ရှင်ထဲမှာအဓိကဒီဇက်ကောင်နေရာမှာပေါ့လေအဓိကထားပြီးတော့ရိုက်ထားတာကကိုရဲဝင်းအပါဝင်တခြားသူတယောက်လည်းပါသေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့အကြောင်းနည်းနည်းရှင်းပြပေးပါဦ
းဒီ offset ဖျားချောင်းကိုဥဆောင်နေတဲ့ဖုန်းတော်ကြီး Father Michael Spillon နဲ့ကျွန်တော်တို့နှစ်ယောက်အကြောင်းပေါ့ကျွန်တော်နှစ်ယောက်ကနေအတူတူဒီဖျားချောင်းကိုအောင်မြင်အောင်စူးစမ်းရတော့မယ်ဒီဒီမှာဒုက္ခတွေကိုကူညီဆောက်ရှောက်ရတော့မယ်ဆိုတော့ကျွန်တော်နှစ်ယောက်ကစတင်ပြီးတော့စူးစမ်းရတယ်တက်နိုင်တဲ့နည်းလမ်းနဲ့တစ်ဖွဲ့စီတစ်ခုတစ်ခုအဲ့ဒီ community တစ်ခုတစ်ခုသွားပြီးတော့ကြံနိုင်ရတယ်ကျွန်တော်တို့အထက်ခဲတွေအကူအညီတောင်းပေးရတယ်တင်ပြပေးရတယ်အင်္ဂလိပ်တွေကလည်းကျွန်တော်တို့မြန်မာပြည်သားရောက်လာတော့မြန်မာပြည်သားရဲ့ဘလူတွေလည်းလူဆိုးတွေလားဘာညာဆိုပြီးတော့အများကြီးပေါ့ဟိုနေ့တချို့ကလည်းမကြိုက်ကြဘူးတချို့ကလည်းလက်မခံချင်တဲ့သဘောတွေရှိကြတာပေါ့ဒါပေမဲ့ကျွန်တော်တို့ကဖြည်းဖြည်းနဲ့ကျွန်တော်တို့မြင်လာတဲ့ခါကျတော့ကျွန်တော်တို့နှစ်ဦးပူးတွဲပြီးတော့လှုပ်ဆောင်ဖို့ကအောင်မြင်မှုတစ်ခုတစ်ခုရလာတယ်အဲ့ဒီအကြောင်းအရာလေးတွေကိုပေါ့နော်အခြေခံပြီးတော့ဘလို့ခက်ခက်ခဲခဲနဲ့ကြော်ဖြတ်ခက်လာခဲ့ရတယ်ဆိုပြီးတော့ဘလောက်ထိကျွန်တော်တို့ပေးဆက်လာခဲ့ရတယ်ဆိုတာကိုပေါ်လွင်အောင်ပေါ့တစ်ဆင့်တစ်ဆင့်ပေါ့ဒီဇက်ကတော့ရိုက်သွားတာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒီကိုရဲဝင်းတို့နေရာမှာတော့ဟိုလူစားထိုးပြီးတော့ဟိုရိုက်တယ်လို့ကျွန်တော်တို့သိရတာပေါ့လေဆိုတော့ဒိုင်မဲလဲပဲဒီဇလန်းကဒီတန်နစီမှာအခုကိုရဲဝင်းတို့နေတဲ့မြို့မှာအဓိကဟိုတည်ပြီးတော့ရိုက်တဲ့အခါကျတော့ကိုရဲဝင်းတို့နောက်ဒီကရင် community ရသူတွေရောဒီဇလန်းထဲမှာပါဝင်ကြသေးလား
အထူးသဖြင့်ကတော့ဒီဟိုနေကျွန်တော်တို့မြို့မှာပဲရိုက်တယ်ဖျားเจ้าမှာပဲရိုက်တယ်တချို့နေရာလေးတွေပဲနည်းနည်းပါးပါးအကြောင်းတို့ချုပ်ခန်းတို့ဘာတို့ချုပ်ပြောင်းတာလေးနည်းနည်းပါးပါးပဲရှိတယ်ဆိုတော့ကျွန်တော်တို့ခေါ်ပြီးဆိုင်တော့ကျွန်တော်တို့ရဲ့ဖျားเจ้าမှာရှိနေတဲ့ခြနစီမှာရှိနေတဲ့ဒီ community ရလူတွေပဲကရင် community ရလူတွေပဲခေါ်ရိုက်တယ်ကျွန်တော်တို့ကြတော့ဘေးကနေပြီးတော့အနိကကျွန်တော်တို့ဘာလုပ်ခဲ့လဲဘယ်လိုလုပ်ခဲ့လဲအနိကကြီးချက်ပြီးတော့အကူအညီပေးရတယ်တောက်လျှောက်ပေါ့
ဟုတ်ကဲ့ဟိုဘလောက်လောက်ကြာကြာအဲ့ဒီမှာတန်နစီမှာရိုက်သွားတာလဲ
တန်နစီမှာတော့သူတို့၃လလောက်ကြာပြီးရိုက်ဖြစ်တယ်ဟုတ်ကဲ့
ဆိုတော့ဟိုကိုရဲဝင်းတို့ဒီဟိုကိုကရင် community ကသူတွေရောဒီဇလန်းထဲမှာပါဝင်ပြီးတော့တရုတ်ဆောင်နေဆိုတော့ဟိုဘလို့အပိုင်းမျိုးတွေမှာပါဝင်တရုတ်ဆောင်ကြတာလဲ
သူတွေကဥမာတစ်ခုခုလုပ်မယ်ဆိုရင်ကျွန်တော်တို့အတူတူလက်တွေလောက်ရတယ်အထူးဖြစ်ကျွန်တော်တို့ကဒီ site ပြုတ်ခင်းမှာဆို site ပြုတ်ကြရတာတို့ဖျားချောင်းတက်ရတာတို့ရုံးနေဂတ်တွေမှာကျွန်တော်တို့ကလိုအပ်တဲ့အခက်ခဲအကူအညီတောင်းတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်သွားပြီးတော့သူတို့ရဲ့လိုအပ်တဲ့ benefit ကိုရှောက်ပေးရတာတို့ပြဿနာတက်လာတဲ့ခါကျရင်ပလိတ်တွေနဲ့ပြဿနာတက်ကြတယ်ခလေးမိဘတွေကိုပလိတ်ကဖမ်းတယ်ဘာပြောချင်းချင်းမှုကပတူကြတဲ့ခါကျတော့အဲ့ဒီခန်းတွေမှာကျွန်တော်တို့ကသူတို့ကိုယ်တိုင်ဝင်ပြီးတော့တုတ်ဆောင်ရတယ်နောက်ပြီးတော့ကျွန်တော်သားကိုယ်တိုင်ကိုယ်နိုင်ကလည်းဖာဒါမိုက်ကယ်ရဲ့ကလေးရဲ့တိုင်ငယ်ချင်းအနေနဲ့ပူတွဲပြီးတော့အထူးတေးဥဆောင်နေရမှာတေးဥဆောင်ဖြစ်ခဲ့တယ်အထူးဖြစ်ကတော့အားလုံးကတော့ဒီဇက်လန်ရဲ့လှူရှာလှူဆောင်မှုအကုန်လုံးလို့မှာဒီကျွန်တော်တို့ကရင်ကွန်မြူနတီရလူတွေအကုန်လုံးပါဝင်တေးဥဆောင်တေးဥဆောင်ရတယ်ဟုတ်ကဲ့
ရင်ကျင်းမှုချင်းမတူတဲ့အတွက်ခုနလိုပေါ့လေယုံနေကတ်တွေမှာသွားဖြည့်ရှင်းရတဲ့ကိစ္စတွေကိုလည်းထည့်ရိုက်ထားတယ်ဆိုတော့ဥမာဘလို့အကြောင်းနေလေပြန်နည်းနည်းလောက်ရှင်းပြပါလား
ဥမာကျွန်တော်တို့ရောက်လာတော့အတခန်းလေးပေါ့9နှစ်6နှစ်သားကလေးလေးကသူရဲ့အကို17နှစ်73နှစ်14နှစ်ပေါင်းသင်းတွေနဲ့အတူတူဗမာပြည်လိုပေါ့တူတူပုံနှန်းကိုတန်းချက်မှာအဲ့လိုမျိုးတူတူပုံနှန်းကစားကြတဲ့ခါကျတော့အကြီးတွေကဟို1နှစ်3 4 5 6 9 10ယူပြီးတော့ပုံကြတော့ကလေးက4နှစ်5နှစ်လေးလေးအရွယ်ဆိုတော့သူကမပုံမတက်ဘူးလေညီကိုတွေအကိုတွေကပုံရခါကျတော့ညီကိုတွေပျောက်နေတယ်သူ့ရှောင်ပြေးနေဆိုပြီးတော့ငိုတာပေါ့ငိုတော့ညာလဲကလေးတွေကမြင်နေရတယ်တွေ့နေရတာပေါ့နော်သူအကိုတွေကပုံးနေတဲ့ခါကျတော့ပလိတ်ကရောက်ချရတယ်ဖတ်ကောဒီကလေးကမိဘဟိုနေတယောက်ထည့်စော့နေတာဆိုပြီးတော့ဒီကလေးကဖမ်းလိုက်ရောကလေးကိုဖမ်းလိုက်တဲ့ခါကျတော့ဘယ်မှနေလဲပေါ့သူတို့လာမေးတော့ကလေးတွေကတယောက်မှစကားမတက်ကြဘူးကျွန်တော်တို့ကင်းနေမျိုးတွေကအင်္ဂလိပ်စကားမတက်ကြဘူးရောက်စားပေါ့နော်အဲ့ဒီကနေတဲ့လက်စာလေးကိုတော့လက်ညှိုးထုံပြနိုင်တယ်ဆိုတော့ငားနေတဲ့အဖမေးရဲ့အနောက်မှာဆိုတော့အဲ့အဖမေးကိုပြန်ခေါ်လာတဲ့ခါကျတော့ကလေးကဒီတိုင်းတယောက်ထည့်စော့နေတဲ့ခါအုတ်ထိန်မှုရှိတဲ့အတွက်မိဘတို့ဖမ်းပြီးတော့ထောင်ထဲချလိုက်တယ်ကလေးပါတိမ့်မဲ့ဘာညာဆိုတော့ជីជីမမဖက်ခဲရင်းဆိုင်ရတော့ပေါ့ဒီလိုအခန်းမျိုးတွေလည်းပါခဲ့တာပေါ့
ကိုရဲဝင်းတို့ဒီတန်နစီပြည်နယ်ကသူတွေအနေနဲ့ရောဒီဇက်ကဘလောက်ထိအောင်အောင်မြင်လိမ့်မယ်လို့မျှော်လင့်ထားပါလေဗ
ျဒီဇက်ကအောင်မြင်မှုကဟိုအဖက်ဖက်ကသူတို့ကဟိုနင်းဝိုင်းကူညီပေးကြမယ်လို့သူတို့ယုံကြည်မှုထားတယ်နောက်တစ်ခုကဒီအမေရိကမှာအကြီးအမားဆုံးတော့ဟိုနင်းဘာသာရေးမဂ္ဂဇင်းပေါ့အဖက်မှာလည်းရှစ်လပိုင်းကျရင်သူတို့ကဟိုနင်းမဂ္ဂဇင်းရဲ့မျက်နှာပေါ်မှာတင်ပေးမယ်ဒါပြင်ကျွန်တော်တို့ကလေဟိုနေတချို့တော့စာရေးဆရာတွေကလေကျွန်တော်တို့ဒီမှာလာရောက်ပြီးတော့ကိုယ်တိုင်ဖြူပြီးတော့စာအုပ်တွေဟိုမဂ္ဂဇင်းတွေထုတ်ပြခဲ့ကြတယ်။ပြီးရင်ဒီအရာကအင်မတန်မကိုဟိုနေဟိုသူ့ဇေယျဂုံဇေယျကောင်းတဲ့အရာဖြစ်တဲ့အတွက်တယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်က volunteer ပေါ့အခက်ကြီးငွေမယူဘဲနဲ့သူတို့ကဒီအကြောင်းအရာတွေကဘာတယောက်ဖောက်ထုတ်ပေးသွားစေချင်တယ်တဲ့ဖြစ်ရမယ့်တစ်ခုဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုအောင်မြင်အတိုင်းတာတစ်ခုထိအောင်မြင်မယ်လို့တော့ကျွန်တော်တို့ယုံကြည်တယ်အတိုင်းတာတစ်ခုထိကဘာကြီးရလဲမြင်နိုင်ကြမယ်လို့ကျွန်တော်တို့ယုံကြည်တယ
်ကောင်းတင်ဆက်ထားတဲ့သုတဆုံတဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA ကနေခုလိုထုတ်လွှင့်နေတဲ့ညပိုင်း9နာရီနေ့10နာရီထိတနာရီစာစီစဉ်ကိုတော့ည9နာရီစီစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအင်တာနက်ဆိုင်မျက်နှာမှာစာသားနဲ့တကွလည်းဖတ်ရှုနိုင်ပါတယ်ခုတစ်ခါမှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်ဒေါက်ကီမျိုးသက်တင်ဆက်ထားပါတယ်
အင်္ဂါဂျိုဘောမှာစူးစမ်းလေ့လာဖို့အတွက်2020မှာလွှတ်တင်တဲ့ဂျိုဘောတော်ရင်ထဲမှာမောင်းသူမဲ့လေယာဉ် UAV drone ယာဉ်တစ်မျိုးကိုပါထည့်သွင်းပေးလိုက်ဖို့အတွက် NASA ကပြင်ဆင်နေပါပြီ။ထည့်ပေးလိုက်မဲ့မောင်းသူမဲ့ MHS လို့ခေါ်တဲ့အင်္ဂါဂျိုဘော3ရဟတ်ယာဉ်ကလေးအကြောင်းကိုဒီတစ်ပတ်မှာပြောပြပေးပါပါ။အင်္ဂါဂျိုဘောမှာအခုလွှတ်တင်ထားတဲ့စူးစမ်းလေးလာရေးဆက်ရုပ်ရင်းကလေးတွေဟာစမ်းပြီးသွားနေရတဲ့အတွက်ပိုပြီးအဆင်ပြေအောင် NASA ကစီစဉ်နေတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို Curiosity လို့ခေါ်တဲ့ကားဆက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုပ်လုပ်နိုင်ခဲ့ပါတယ်။အခုလောလောဆယ်ဒီ Curiosity ဆိုတဲ့ Robot ဆက်ရုပ်ကလေးကစမ်းပြီးတော့သွားနေရတဲ့ခါကျအချိန်ကုန်ပြီးတော့လို့အပ်တဲ့တိပ်ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်ဆက်ရုပ်ကလေးတိပ်ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်အစီအစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။အာဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုဆက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်။အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကိုရနေပြီးတော့ကြိုးစားနေပါတယ
်။ NASA ရဲ့ Jet Propulsion Lab ကသုတေသနပညာရှင်တဦးဖြစ်တဲ့မတ်မီမီအောင်က2015မှာသူတို့ရဲ့သုတေသနအဖွဲ့ကနေတင်သွင်းတဲ့2020လွှတ်တင်မဲ့ Rover ယာဉ်မှာထည့်ပေးလိုက်မဲ့ MHS မောင်းသူမဲ့ drone ယာဉ်အကြောင်းကိုအခုလိုရှင်းပြပါတယ
်။ It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover.
အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ Rover ယာဉ်ကလေးလေ့လာဖို့မထွက်ခင်မှာမောင်းသူမဲ့ drone ယာဉ်ကသူ့မှာတပ်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းသူမဲ့ drone ရဟတ်ယာဉ်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို Rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားသင့်တယ်ဘယ်နေရာကိုတော့မသွားသင့်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပ
ါဒီ drone ရဟတ်ယာဉ်ကိုစမ်းသပ်နေတာအခုအောင်မြင်နေပါပြီလို့ဒေါက်တာပရိသတ်တင်ကပြောပါတယ
် Mars helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒါပေမဲ့သူ့ရဲ့ပန်ကာအတောင်ရဲ့ပြက်ကဘလောက်လဲဆိုလို့ရှိရင်4ပေလောက်ကိုရှိပါတယ်အကြီးဆုံးလုံနိုင်တဲ့အရွယ်ကဖနက်ထည့်တဲ့ဘူးတာလောက်ရှိပြီးတော့တနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်။တနေ့ကိုမိုင်ဝက်တာတာခရီးလောက်ပဲရောက်နိုင်နဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ
။အင်္ဂါဂျိုးရဲ့ဝင်ကျင်အခြေအနေဟာကဘာမြေနဲ့တိတ်ကိုကွာခြားတဲ့အတွက်အခု drone ဟဲလီကော်ပတာကိုတိဆောက်ရတာဟာအခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်
။အင်္ဂါဂျိုးရဲ့ရေမြေရာသီဥတုအခြေအနေကအစလုံးဝကဘာနဲ့မတူပါဘူး။အင်္ဂါဂျိုရဲ့မြေမျက်နှာပြင်ရေပူကအပူချိန်ကအနှုတ်83ဒီဂရီစင်တီဂရိတ်ရေခဲအောက်မှာနော်အဲ့လောက်အေးပြီးတဲ့အခါကျတော့ကမ္ဘာဆွဲအားရဲ့၃ပုံတစ်ပုံလည်းရှိပါတယ်အဲ့တော့ကမ္ဘာဆွဲအား၃ပုံတစ်ပုံဆိုတော့ကမ္ဘာပေါ်မှာလူတစ်ယောက်ကဖျက်မြပေါင်နေရ120လောက်လေးတယ်ဆိုပါစို့အင်္ဂါဂျိုပေါ်မှာသူက45ပေါင်ပဲရှိတယ်အဲ့တော့ဆွဲအားနည်းတဲ့အတွက်အချိန်နည်းနည်းနဲ့အလွယ်တကူထိုးတက်ပြတ်နိုင်မယ်ပေါ့နော်အဲ့လိုထင်ခဲ့တယ်တကယ်တမ်းသွားတိုင်ကြည့်တဲ့အခါကျတော့ကဘာလီတူအစ100ဆိုလို့ရှိရင်အင်္ဂါဂျိုကဓာတ်တမ8ဆိုတော့100ခိုင်နှုန်းတော့မရှိဘူးအဲ့တော့ဟဲလီကော်ပတာတို့လေမြန်တို့ဆိုတာကလေရှိမှာသူကလေကိုစန့်ကျင်ပြီးတော့ဆွဲတင်ပြီးပြန်ရတာပေါ့နော်အဲ့တော့ဒီလောက်တောင်လေမရှိတဲ့လေတူနဲ့တဲ့ဟဲလီကော်ပတာနဲ့ဒီဇိုင်းလုပ်ရတာခက်ပါတယ်ဒီဟဲလီကော်ပတာကို2020မှာ Mars 2020 Robot ကားဆက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်လုံးကြတဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှင်းရှိပါသေးတယ်အဲ့ဒီဒဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူးနောက်ဒဇင်း curiosity နဲ့လုံနေပါတယ်အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့ တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီဟဲလီကော်ပတာလေးကအရင်သွားကြည့်နိုင်တယ်curiosity ကအခုဒီဆက်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေအဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်လိုက်ကြည့်လိုက်ကြည့်ပြီးဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင် target direction ပေးလိုက်လို့ရတယ်ဆိုတော့ဟိုတိတ်ပန့်အချက်လက်တွေစုဆောင်းဖို့အရန်မြန်သွားလိမ့်မယ်ပေါ့နော်စိတ်ဝင်စားဖို့ကောင်းတာပြီးအင်္ဂါဂျူပေါ်မှာ GPS မရှိတဲ့အတွက်သူရဲ့ကိုပိုင်မြေပုံစနစ်ကိုသူတို့ထွင်ထားတယ်အဲ့စနစ်အတိုင်းဒီကင်းတောက်ဟဲလီကော်ပတာလေးကသွားပြင်းပြန်ပို့တရက်ကိုမိုင်ဝက်လောက်ပဲအပြေးလွှားတာတိုင်ပြီးတော့ပြန်လာပြီးတရင်အချက်လဲစုပြီးနောက်နေ့ကျလို့ရှိရင်ဒီကားကိုဘယ်နေရာကိုဘလို့မောင်းပြီးတော့ဘလို့တိတ်ပန့်အချက်လက်တွေစုနိုင်မလဲဆိုတဲ့ဟာကိုရှာဖွေနိုင်တော့မှာဖြစ်ပါတယ
်အဲ့ဒီ2020ကဆက်ရုပ်ကားတွေမှာဘာတွေပါလဲပြောပြပေးပါ
ဟို2020ကားလေးဟာအင်္ဂါဂျိုရဲ့ရည်မြေရာသီဥတုဓာတုပေဒရုပ်တဘောလေဖြာဆိုထိုင်းစာလေတူထဲမှာဘလို့အမှုန်နေရှိတယ်လေလေတူကဘလောက်အထိလေတိုက်ခတ်နေတယ်လေဘူမိပေဒအချက်လက်တွေကိုချက်ချင်းလက်တွေ့အဲ့ဒီပုံမှာစမ်းနိုင်တဲ့စက်တွေအများကြီးပါသွားမယ်ပြီးတော့ရောင်စင်တန်းစက်တွေစပက်ထရောမီတာတွေအများကြီးပါသွားမှာအဲ့တော့အခု curiosity လောက်တဲ့ပါတဲ့ပို့ပြီးတော့အစင်းမြင့်တဲ့တိတ်ပံအချက်အလက်တွေကိုအချိန်တူတူအတွင်းမှာအများကြီးရှာလို့ရမယ်။အဲ့
တော့2030မှာလူလွတ်ဖို့ပေါ့နော်
။အာ2030ကအစောဆုံးပေါ့နော်လူလွတ်ဖို့ကတော့
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တို့ခင်မြို့သက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတိကျကျတောင်းနေတဲ့တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေတောင်းကြနေများပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုမခင်ဖြီထွေးကကြီးညာပေးပါမယ်ရှင်။
ရုကနေဖေရှားခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတ Trump ဒီနေ့အစောပိုင်းတော့ကနှစ်ကိုကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လှုပ်ဝက်မှတ်တမ်းတွေရှိခဲ့တဲ့ဆိုတဲ့ပုံစံမျိုးသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။ James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအသံမဖန်ထားခဲ့ဘူးပြီးတော့သူ့ရဲ့ပြောဆိုမှုတွေကိုသတင်းမီဒီယာတွေကိုဖောက်ချတာမျိုးမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ဒီကနေ့မနေ့အစောပိုင်းတော့ကဒီသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်စာမျက်နှာပေါ်မှာ Trump ကရေးသားထားတာပါ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားတို့ကအင်တာနက်ကနေဝင်ပြီးတော့နှောက်ယှက်ခဲ့တယ်။နောက်ရုရှားဆူရနဲ့ Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ချာမှာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဥဆောင်စုံစမ်းနေတဲ့ Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့တုန်းကပဲယာရုကထုတ်ပယ်လိုက်တာပါရှင်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အိမ်ပြီးတော့ပြောင်းဝင်ရရှောင်းစပိုက်ဇာကဒီသတင်းပတ်တွင်ပြောဆိုလိုက်ပါတယ်။ဒါပြင်မူဝါဒရေးရာအကောင့်ထဲပေါ်ရေးဆွဲနေချိန်မှာသတင်းထောက်တွေအနေနဲ့အလောတကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းသွားပါတယ်။ဒီအာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကရှေ့မတိုးနောက်ဆုတ်တာချင်းတွေကိုရှောင်လွှဲဖို့နောက်ထပ်ထောင်ထဲချီတဲ့တပ်ဖွဲ့ဝင်တွေလိုအပ်နေတယ်လို့လည်းလွန်ခဲ့တဲ့3လလောက်ခန့်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဗန်လုပ်ငန်းကဆလို့အမေသာတင်ဖို့ရောင်းချမှုထိပါဝင်တဲ့ဒီကုန်သွယ်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းကိုတော့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြာတာပြည်နေတုန်းကကြေညာပါတယ်။ဂျာဟာဒီနှစ်နိုင်ငံအကြားနှစ်နိုင်ငံကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုပဲဖြစ်ပါတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါတယ်။အခုသဘောတူညီချက်ဟာဆိုရင်ဒီပြီးခဲ့တဲ့ April 6ရက်နေ့တုန်းကအမေရိကန်သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့ Florida ပြည်နယ်မှာတွေ့ဆုံခဲ့မှုရဲ့တုံကရခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်တစ်စိတ်တစ်ပိုင်းဖြစ်ပါရရှင်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတော့ Islamic Party တခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်နောက်ကိုအသေးခံဗိုလ်ခွဲသူကတိုက်ခတ်တာကြောင့်လူ25ယောက်တမန်နဲ့သေဆုံးသွားပါရရှင်
။တင်းချင်းချုပ်ကိုမခင်ပြည့်ထွေးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုရန်နန်ဖြစ်ပြီးတော့ Engineer ကတော့ Curtis Bynum ဖြစ်ပါတယ်။ဒီမှာအီတန်စင်ပါရှင်။ View American တာမနက်ဖတ်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိ line to meter 2440 4850အပြင် line meter 190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးဘဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.